AWR မျော်လင့်ခြင်းတင်ပြဆီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဧပြီလ1ရက်မြန်မာတက္ကသိုလ်1383ခုနှစ်နောင်တကူလဆန်း1ရက်တောက်ကြနေ့မျော်လင့်ခြင်းတင်မြန်မာဆီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်10023ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11603ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊မွေးနေ့မြတ်မှာပျော်စရာအစီအစဉ်၊တဘာဝဆေးဘက်ဆိုင်ရာအပင်များအကြောင်းအစီအစဉ်တို့ဖြစ်ပါရယ်ရှင
်။Radio Bengala concept got at the china dancing nice boy your legend at radio the maasha radio the ding dong le nya ja ya si boy base day your legend radio bengala che nanne ke ayong le sa pyu de ka radio pita lai le shwe lai pa chin wan dit chin ne tu mengala ba mai swe ye te na ga twe a ye chi de din sa ga twe cha ya me de kana ta twe ma ho ku atwe ye chi de chain man man de na tota se ba kwe your legend atan radio nyama asha radio big la concepts the god at the chin na sin nai se bo your legend atan radio nyama ashaRadio Ding dong le nya ja ya si bo Base day Your legend radio Big la che Nyan ne ge Bao yi pyo nya mo chou che Radio Pita lai ta shui lai ba Bo wa atwe su la nyaside pya shin chan mya khan sa se bo taw su mya chwe ga cha ye sanda lo in dwe le pye wa me se chan pye me chain man man le na to ta sin ba kwe
sa san ya a chan pe che mya ko siam ma dollar la myin than ma mat ta na yu cha ba so la shin
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုချိန်မှာသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်ဒီကနေ့ကျမတို့အတွက်နမူနာဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပထမပိုင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်သခင်ခရစ်တော်ဟာလူသားတွေရဲ့လိုအပ်ချက်တွေကိုဖြစ်စည်းဖို့ဒီလောကကိုကြွလာတော်မူခဲ့ပါတယ်ကိုတော်ဟာလူသားတွေရဲ့အကျိုးကိုဆောင်ဖို့ကျမတို့ရဲ့အနာရောဂါတွေကိုယူတင်ဆောင်ရွက်ပေးတယ်ကိုတော်ဟာအနာရောဂါဆင်းရဲခြင်းတွေနဲ့အပြစ်တွေကိုပယ်ရှားဖို့ကြွဆင်းတော်မူခဲ့ပါတယ်ခရစ်တော်ဟာလူသားတွေကိုကျမ်းမာခြင်း၊ ငြိမ်းချမ်းမှုနဲ့ပြည့်စုံတဲ့အကျင့်တွေပေးပြီးငကိုးအခြေအနေကိုမြင့်တင်ဖို့ရည်ရွယ်တော်မူခဲ့ပါတယ်။ခရစ်တော်ထံကိုရောက်လာခဲ့တဲ့သူတွေဟာအခြေအနေအမျိုးမျိုးနဲ့ဆင်းရဲခက်ခဲမှုအဖုံဖုံရှိပေမဲ့တဦးတယောက်ကိုမှမငြင်းပယ်ခဲ့ပါဘူး။သူ့ထံကိုလာတဲ့လူတွေအတွေ့ကိုဆင်းရဲစိတ်ဆင်းရဲနဲ့ဝိညာဉ်ရေးအခက်အခဲတွေကိုပျောက်ကင်းစေမဲ့တကူတော်ဟာအမြဲပဲစည်းစင်းလျက်ရှိခဲ့တယ်။ကိုတော်ရဲ့အမှုတော်ဟာအချိန်နဲ့ဒေသကန့်သတ်ချက်မရှိပါဘူး။ခရစ်တော်ရဲ့မေတ္တာကရုဏာဟာလည်းပဲအတိုင်းအဆမရှိခဲ့ပါဘူး။ခရစ်တော်ရဲ့အမှုတော်ဟာအင်မတန်မှကြီးမြတ်တဲ့အတွက်ကြောင့်သူ့ရဲ့နောက်ကိုလိုက်တဲ့လူတွေကိုလက်ခံဖို့ကြီးမားတဲ့အဆောက်အအုံဆိုတာလည်းမရှိပါဘူး။ဒါကြောင့်ခရစ်တော်ဟာတောင်ကုန်းတွေရဲ့ခြေရင်းလူသွားလမ်းတစ်ပေပေလဲကန်းချီနဲ့ဗိမာန်တော်တွေမှာနေရာအမြောက်အများမှာလူနာတွေကိုကုသဖို့စီမံခဲ့ရပါတယ်။ခရစ်တော်ကြွတော်မူခဲ့တဲ့တိုင်းရွာတိုင်းမှာလူသားတွေကိုပျောက်ကင်းစေခဲ့တယ်။အခါအခွင့်ရတိုင်းအဖဖျားသခင်ရဲ့မျက်နာတော်နဲ့လူသားတွေကိုနှိမ့်သိမ့်ခဲ့ပါတယ်။ကိုတော်ဟာအခက်အခဲတွေ့နေတဲ့သူတွေကိုတနေ့လုံးမဆားခဲ့ပြီးညနေပိုင်းတွေမှာလက်လုံလက်စားနဲ့နေစားလို့သူတွေကိုဆက်လက်ပြီးတော့ကူညီမဆားတော်မူခဲ့တယ်။သခင်ခရစ်တော်ဟာလူသားတွေကိုကယ်တင်ဖို့အတွက်ကြီးမားတဲ့ဝန်ထုပ်ကြီးကိုထမ်းရွက်တော်မူခဲ့တယ်။လူသားမျိုးနွယ်တစ်ခုလုံးဟာပြုပြင်ပြောင်းလဲခြင်းမရှိပါကထာဝရဆုံးရှုံးသွားလိုက်မှာကိုခရစ်တော်ရှင်ဟာသိတော်မူခဲ့ပါတယ်။ခရစ်တော်ထမ်းရွက်တော်မူခဲ့တဲ့ဝန်ထုပ်ကြီးကိုဘယ်သူမှနားလည်ခြင်းမရှိခဲ့ပါဘူး။ခရစ်တော်ဟာငယ်စဉ်ဘဝကစပြီးဘဝကိုတူးတဲရှောက်လန်းတော်မူခဲ့တယ်။ဒါပေမဲ့သူရဲ့အနာမှာရှိသူတွေအတွက်ကောင်းခင်နိုင်ငံရောက်တဲ့အလားဖြစ်ခဲ့ရတယ်။နေ့စဉ်နဲ့အမျှစုံစမ်းနောက်ဆက်ခြင်းတွေကိုရင်ဆိုင်ခဲ့ပြီးမိမိကယ်တင်ဖို့ကြွလာခဲ့တဲ့လူသားတွေအပေါ်ကိုအပြစ်ရဲ့ဩဇာတည့်ရမှုကိုမြင်တော်မူခဲ့ပေမဲ့ကိုတော်ဟာစိတ်ဓာတ်ကျခြင်းမရှိခဲ့ပါဘူး။သခင်ခရစ်တော်ဟာဒီလောကကိုကြွဆင်းလာတော်မူတဲ့အခါမိမိရည်ရွယ်ထားတော်မူတဲ့အတိုင်းပဲလှုပ်ဆောင်တော်မူခဲ့ပြီးတစ်သက်လုံးမှာအဖဖျားသခင်ရဲ့အလိုကျနေထိုင်တော်မူခဲ့တယ်။မေတော်ကတားပျောက်ဆုံးလို့ကျန်းတက်ဆရာတွေရဲ့အလယ်မှာပြန်တွေ့တဲ့အခါမှာခရစ်တော်ကိုငါသားအဘဲကြောင့်ငါတို့အားဤသို့ပြုသည်နည်းလို့မေးတဲ့အခါမှာကိုတော်ဟာမိမိရည်ရွယ်ချက်ကိုဒီလိုမိန့်တော်မူခဲ့ပါတယ်။မိဘဟာဘာကြောင့်ကျွန်ုပ်ကိုရှာရပါသလဲ။ကျွန်ုပ်ဟာအဖရဲ့အိမ်မှာနေတာကိုမသိကြဘူးလားလို့ပြန်ပြီးတော့ဖြေခဲ့ပါတယ်။ခရစ်တော်ရဲ့အသက်တာမှာမိမိရဲ့အလိုကိုအစဉ်ညင်းပယ်တော်မူခဲ့တယ်။ဒီလောကမှာရှိစဉ်သခင်ခရစ်တော်မှာနေစရာအိမ်မရှိဘဲမိတ်ဆွေတို့ကသာအားကိုးခဲ့ရတယ်။ကျမတို့ရဲ့ကိုယ်စားအစဉ်ရဲဆုံးအသက်တာနဲ့အခက်ခဲတွေ့နေတဲ့သူတွေကိုကူညီဖို့ခရစ်တော်ဟာနေထိုင်တော်မူခဲ့တယ်။လူအများရဲ့ချီးကျူးဂုဏ်ပြုခြင်းကိုမျက်မောခြင်းမရှိဘဲမိမိကူညီခဲ့တဲ့သူအကြားမှာခရစ်တော်ဟာအစဉ်သွာလာနေထိုင်တော်မူခဲ့ပါတယ်။ခရစ်တော်ဟာအစဉ်စိတ်ရှည်ပြီးပျော်ရွှင်တော်မူခဲ့ပြီးတော့အခက်ခဲတွေ့တဲ့အသူတွေမှာကိုယ်တော်အားငြိမ်သက်ခြင်းနဲ့အသက်ပေးပိုင်သူဖြစ်ကြိုးဆိုခဲ့ရပါတယ်။ခရစ်တော်ဟာယောက်ျားတွေ၊မိန်းမတွေ၊ကလေးတွေနဲ့လူငယ်တွေရဲ့လိုအပ်ချက်တွေကိုအမြဲပဲသိရှိခဲ့ပြီးငါထံသို့လာကြလို့အစဉ်ဖိတ်ခေါ်လေရှိပါတယ်။ယေရှုရှင်ဟာမိမိရဲ့အသက်တာမှာတရားဟောခြင်းနဲ့နာမကျန်းတဲ့သူတွေကိုကုသခြင်းဖြင့်အချိန်ကုန်လွန်စေခဲ့ပါတယ်။ငါဟာဖြစ်စည်းဖို့လာတာမဟုတ်ကယ်တင်ဖို့လာတယ်လို့ဆိုတဲ့ခရစ်တော်ရှင်ရဲ့မိမာချက်ကိုအံ့ဖွယ်များဖြင့်သက်သေပြတော်မူခဲ့တယ်။သူကြွလေရရာတိုင်းမှာမိမိရဲ့ဂရုဏာသတင်းပြန့်ပွားခဲ့ပါတယ်။မြစ်တာတော်ကိုခံစားရတဲ့သူတွေဟာကျမ်းမာတဲ့အသက်တာနဲ့ပျော်ရွှင်လျက်ရှိပြီးအသက်တာအစ်စ်နဲ့နေထိုင်ခဲ့ရပါတယ်။ဒီလူတွေဟာလူတွေဝိုင်းအောင်ပြီးသူတို့ရဲ့အတွေ့အကြုံတွေကိုနားထောင်ကြတယ်။ကိုရောရဲ့ဂိယုဏတော်ကိုခံစားရသူများအဖို့ကိုရောရဲ့အသံဟာသူတို့ပထမဆုံးကြားခဲ့ရတဲ့အသံကိုရောရဲ့နာမတော်ဟာပထမဦးဆုံးရွတ်ဆိုခဲ့ရတဲ့စကားလုံးကိုယ်တော်ရဲ့မျက်နာတော်ဟာပထမဆုံးမြင်ရတဲ့မျက်နာတော်ဖြစ်တဲ့အတွက်ကြောင့်ကိုတော်ကိုမချစ်ဘဲဘုန်းတော်ကိုမချီးမွမ်းဘဲမနေနိုင်ကြပါဘူး။ကိုတော်ကြွမြန်းတော်မူခဲ့တဲ့မြို့ရွာတိုင်းမှာဝမ်းမြောက်ခြင်းနဲ့အသက်ရှင်ခြင်းရှိခဲ့ပါတယ်။ဇာဘူလုံခရိုင်နဲ့နတ်သလိခရိုင်တွေမှာသွားတဲ့အခါမှာအိုင်နာလျှောက်တဲ့လမ်းယော်ဒန်မြစ်တစ်ဖက် မယုံကြည်သူနေရာဂါလိလဲပြည်မောင်မိုက်ထဲမှာရှိနေတဲ့လူတွေဟာကြီးစွာသောအလင်းကိုမြင်ရပြီးသေမင်းရဲ့နိုင်ငံအရေးမှာရှိနေတဲ့သူတို့မှာအလင်းပေါ်ထွန်းလျက်ရှိပါတယ်။ကိုရောဟာယောဂခံစားနေရတဲ့သူတွေကိုပျောက်ကင်းစေတော်မူတဲ့အခါတိုင်းမှာဝိညာဉ်ရေးဆိုင်ရာတုံသင်ချက်တွေကိုလည်းတပါးဒီပေးတော်မူခဲ့ခြင်းဖြင့်မိမိရဲ့အမှုတော်ရဲ့ရည်ရွယ်ချက်ကိုဖြစ်စီခဲ့ပါတယ်။လောကီဆိုင်ရာကောင်းကြီးများပေးခြင်းဖြင့်ကျေးဇူးတော်ရဲ့တည်င်းစကားတွေကိုလက်ခံလာဖို့လူသားတွေရဲ့စိတ်နှလုံးကိုပြုပြင်ခဲ့ပါတယ်။ယူဒနိုင်ငံရဲ့ကျမ်းတာဆရာကြီးတွေအလှမှာကိုတော်ဟာအကြီးမြတ်ဆုံးယာရုကိုရနိုင်ပေမဲ့ဆင်းရဲသူတွေစီတည်င်းစကားကိုယူဆောင်နိုင်ဖို့ကိုယ်တော်ရွေးချယ်တော်မူခဲ့ပါတယ်ခရစ်တော်ဟာတနေရာမှတနေရာကိုကြွမြန်းတော်မူပြီးလမ်းကြိုလမ်းကြားမှာရှိတဲ့သူတွေကိုသတင်းစကားကိုကြားသိစေခဲ့တယ်ပင်လယ်ကမ်းနဘေးတောင်တန်းတွေရဲ့နဘေးမြို့တွေလမ်းများနဲ့ဗိမာန်တော်တွေမှာကောင်းကင်ဆိုင်ရာသတင်းစကားတွေကိုရှင်းပြတော်မူခဲ့ပါတယ်ခရစ်တော်ဟာမယုံကြည်သူတွေကိုကောင်းကင်သတင်းစကားကြားသိဖို့မကြာခဏဗိမာန်တော်ရဲ့အပြင်ဘက်မှာတုံသင်တော်မူခဲ့ပါတယ်ကိုယ်တော်ရဲ့ကျမ်းစာသွန်သင်ချက်တွေဟာပါရီရှဲတွေလိုမဟုတ်တော့ဘဲလူများကိုဆွဲဆောင်နိုင်ခဲ့တယ်။ပါရီရှဲကျမ်းတန်ဆရာတွေဟာမိယိုးဖလာနဲ့လူအတွေးခေါ်တွေကိုအခြေခံပြီးဖျားသခင်ရဲ့စကားတော်အစားလူအလိုကိုဦးစားပေးတင်ကြားခဲ့ပါတယ်။သခင်ခရစ်တော်ကတော့အဖခမည်းတော်ရဲ့စကားကိုသာတင်ကြားပေးခဲ့တယ်။မေခွန်းတိုင်းကိုကျမ်းစာလာဒီကကျမ်းစာ၌မိကဲ့သို့ဖော်ပြသည်နီးမိကဲ့သို့ဖတ်ရသည်နီးနဲ့ထေချခဲ့ပါတယ်ခရစ်တော်ဘုရားရှင်ဟာမိတ်ဆွေရန်သူမခွဲခြားပဲအခါအခွင့်တင့်တိုင်းကောင်းကင်တည်ငင်းစကားကိုရှင်းလင်းစွာနဲ့တကူတော်နဲ့တွင်တင်တော်မူခဲ့ပါတယ်လူသားတွေကိုရှေးပရောဖက်တို့ရဲ့တွင်တင်ချက်တွေနဲ့ကြမ်းချက်တွေကိုအမြင်တင့်နဲ့နားလည်ဖို့အလင်းတော်ကိုပေးတော်မူခဲ့ပါတယ်ကိုရောရဲ့တည်ငင်းစကားကိုနားထောင်တဲ့သူတွေဟာဘယ်အခါမှအဲ့ဒီလိုနှစ်နှဲတဲ့တွင်တင်ချက်တွေကိုမကြားသိရဘူးလို့ပြောကြပါတယ်တောတရှိများရှင်ဒီအကြောင်းအရာကိုကြားနာသိရှိရခြင်းဖြင့်တောတရှိများကိုဖျားရှင်ကောင်းကြီးပေးပြီးကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံကြပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါတယ်ရှင်
Happy birthday Happy birthday to you Happy birthday မင်္ဂလာနေ့မြတ်ကြီးဖြစ်ပါ
မတ်လ26ရက်နေ့မှာဧပြီလ1ရက်အတွင်းမွေးနေ့ကျောက်တဲ့တော်တာရှင်များ Happy Birthday ပါရှင်မတ်လ26ရက်နေ့မှာဧပြီလ1ရက်အတွင်းမွေးနေ့ကျောက်တဲ့တော်တာရှင်တွေကတော့မတ်လ26ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကကချင်ပြည်နယ်မှာဆရာနော်အောင်မတ်လ28ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကရန်ကုန်မြို့ကျောက်မြောင်ရပ်ကွက်မှာဆရာမဒေါ်ရီထရွှေနဲ့အီအာရီတိုင်းအင်းရဲချုံရွာမှာနာဂီတိန်တို့ဖြစ်ပါတယ်ရှင်။မတ်လ29ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကပလဲဝါမြို့နယ်ဆင်လီရွာမှာဥပါလုံမတ်လ30ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကစကိုင်းတိုင်းမင်းမြမြို့နယ်ချောင်းတူရွာမှာမယာခေလဧပြီလ1ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကကလေးမြို့မှာဆရာမဒေါက်ခင်ကြည်တန်းတို့ဖြစ်ပါတယ်ရှင်ခုချိန်မှာမွေးနေ့ကျောက်တဲ့သောတာရှင်များအတွေ့တိတ်ခါရယဓမ္မဆရာကြီးဦးမော်ရစ်ချစ်ကနေဆွတောင်းဆက်ကပ်ပေးมาဖြစ်ပါတယ်ရှင်။
မေတ္တာရောရှင်ထာဝရဖခင်ယနေ့တိုင်အောင်အသက်ရှင်ခွင့်ပေးနေတဲ့အတွက်ကိုရောကိုကျေးဇူးတင်ပါတယ်။ထာဝရဖခင်ရဲ့မေတ္တာရောကောင်းမြတ်ခြင်းနဲ့ကရုဏာတစ္ဆာရောအတွေ့ဖခင်ရဲ့ဂုဏ်တော်ကိုချီးမွမ်းပါတယ်။ယခုချိန်မှာဒီပမာမွေးဖွားခဲ့ကြတဲ့မွေးနေ့ရှင်များအတွက်ဆုကောင်းခြင်းမင်္ဂလာများကိုသာရဖရာသခင်ထံတောင်းလျှောက်လိုပါတယ်။မွေးနေ့ရှင်များအားလုံးရဲ့လွန်ခဲ့သောနေ့ရက်များနဲ့ဘဝတက်တာကိုကိုရရှင်ပို့ဆောင်တော်မူခဲ့တဲ့အတွက်အလွန်မှပဲကျေးဇူးတင်ပါတယ်။ဆက်လက်ပြီးတော့ကိုရရှင်ရဲ့အလိုတော်တိုင်းကြံရှိနေသေးသောအသက်တာနဲ့နေ့ရက်များမှာလည်းသာရဖရာသခင်ရဲ့တကိုးကြီးသောလက်တော်အဖြစ်ကာကွယ်ဆောက်ရှောက်လမ်းပြပို့ဆောင်ပေးတော်မူပါမွေးနေ့ရှင်အရောက်စီတိုင်းပေါ်မှာလဲပျော်ရွှင်ခြင်းညီသက်ခြင်းဝမ်းမြောက်ခြင်းကောင်းခြင်းမင်္ဂလာအဖျားဖျားသွန်လောင်းချပေးတော်မူပါ ပညာရှာလည်းရှိသောသားသမီးတွေကိုလည်းထက်မြက်တဲ့စွမ်းအားတတိဉာဏ်ပညာပေးတော်မူပြီးတော့မြင့်မားသောပညာရတွေကိုလည်းဖတ်ဖျားသခင်ပေးသနာတော်မူပါစီးပွားရေးနဲ့အလုပ်အကင်တွေလုပ်ကင်နေကြတဲ့သားသမီးအယောက်စီတိုင်းပေါ်မှာလည်းအဆက်ပေါင်းများစွာသောကြီးပွားတိုးတက်အောင်မြင်ခြင်းကောင်းခြင်းမင်္ဂလာအဖျားဖျားတွန်းလောင်းချပေးတော်မူပါအဖျားနာယောဂမျိုးမျိုးမှကင်ဝေးစီပြီးကျမ်းမာချင်းနဲ့ပြေဝစေတော်မူပါ။ထာဝရဘုရားသခင်အပေါ်မှာလဲခိုင်မြဲသောယုံကြည်အားကိုးခြင်းနဲ့တစ္ဆာရှိသောသူများဖြစ်စေပြီးတော့ထာဝရဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေသောသားသမီးလည်းဖြစ်စေဖို့ဝိညာဉ်တော်အဖြစ်လံပြအပို့ဆောင်ကောင်းကြီးပေးသနာတော်မူပါ။အပြစ်နဲ့မကောင်းသောအမှုရာတွေကိုလဲသခင်ယေရှုခရစ်တော်ရဲ့နာမတော်အဖြစ်ခွန်အားဖြင့်အောင်မြင်ခြင်းကိုပေးသနာတော်မူပါသာရဖျားသခင်ရဲ့မေတ္တာတော်နဲ့ကြည်စည်ကရုဏာတော်ဟာဤမွေးနေ့ရှင်များရဲ့အသက်တာမှာထာဝရရှင်ရစ်ပတည်ရှိစေတော်မူပါသခင်ယေရှုခရစ်တော်ဒီကမ္ဘာလောကကြီးထဲသို့ဒုတိယကြိမ်ပြန်လည်ကြွလာပြီးတော့တန်ရှင်တော်သူများကိုပြန်လာခေါ်ဆောင်တဲ့အခါမှာဤမွေးနေ့ရှင်အားလုံးဟာဆိုရင်သာရဖျားသခင်ပြင်ဆင်ထားပေးတဲ့ကောင်းကင်နိုင်ငံတော်ထဲသို့ခေါ်ဆောင်ခြင်းကိုခံရပြီးသာရသက်ကိုရရှိစေပါမည်အကြောင်းအလွန်မြတ်တော်မူသောကယ်တင်ရှင်ယေရှုခရစ်တော်ရဲ့နာမတော်ကိုမြည်ပြီးဆုတောင်းလျှောက်ပါရဖဖျာအာမင
်မတ်လ26ရက်နေ့မှာဧပြီလ1ရက်တွင်မွေးနေ့ကျောက်တဲ့တောတာရှင်များအတွေ့ဒေသရှင်ဂျူလီယာချစ်တီဆိုထားတဲ့မိအိမ်ရှင်ဆိုတဲ့တခြင်းကိုမွေးနေ့လက်ဆောင်ဖြစ်ဖွင့်ပေးလိုက်ပြီနော
်မင်းမေသူစင်ရှင်သားနဲ့နှလုံး
ဝိနည်းရှင်များခင်ဗျာရှောင်းလန်းခဲ့ပြီးတဲ့အသက်တာမှာဖះရှင်ကာကွယ်စောင့်ရှောက်ခဲ့သလိုဒီကနေ့မွေးနေ့ချိန်ရစပြီးလာမယ့်မွေးနေ့ရက်ပေါင်းများစွာမှာလည်းစိတ်ချမ်းသာခြင်းကိုကျဲမာခြင်းလူ인ဆန္ဒများနဲ့ပြည့်ဝခြင်းဖြင့်ဖះရှင်ကောင်းချီးပေးပါစေလို့ကျွန်တော်တို့မျော်လင့်ခြင်းအတန်အဖွဲ့သူအဖွဲ့သားများကစုမှန်ကောင်းတောင်းလိုက်ပါရခင်ဗျာတောတာရှင်များခင်ဗျာမွေးနေ့တစ်ချိန်လက်ဆောင်အစီအစဉ်ကိုအပတ်စဉ်တောက်ကြနေတိုင်းမှာထုတ်လင့်ပေးနေပါရခင်ဗျာ
တောတာရှင်များရှင်ဒီအစီအစဉ်မှာမွေးနေ့တစ်ချိန်တောင်းဆိုခြင်းနဲ့ဆိုရင်EWR မျောလင့်ချင်းတန်စာရိုက်တက်တာအမှန်989ဘိုဟိုစာတိုက်ကြီးရန်ကုန်မြို့သို့လိမ့်မှုပြီးဆက်သွယ်တောင်းဆိုနိုင်ပါတယ်ရှင်ဒီစီစီမှာမွေးနေ့တချင်တောင်းဆိုခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က39 86 88 9669တို့ဆက်သွယ်၍တောင်းဆိုနိုင်ပါတယ်ရှင
်မွေးနေ့ချင်းကရောက်ရှိလို့လားဒီလိုချင်းက
เกเปียวเร ရှင်စဉ်စွမ်းထက်တဲ့ဆေးပင်များကဏ္ဍမှာထောဘက်တီးရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုကျမမေသူခိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။တောတာရှင်များရှင်ထောဘက်တီးရဲ့စဉ်စွမ်းထက်တဲ့အစိပ်ပိုင်းတွေကတော့အရွက်အသီးနဲ့အဆေးတို့ပဲဖြစ်ပါတယ်ရှင်။ထောဘက်တီးရဲ့စဉ်စွမ်းထက်မှုတွေကတော့ထောဘက်တီးကိုတရုတ်နန်းနန်းစားရုံးနဲ့ရောတုပ်စားရင်ဝမ်ပိုင်းနဲ့ဥမာဖြစ်တဲ့ရောဂါတွေအတွက်ကောင်းပါတယ်။ထောဘက်တီးကအစာချေချက်မှုကိုအားပေးသလိုဝမ်းကိုလည်းငြိမ့်စေပါတယ်။ထောဘက်တီးရဲ့အရွက်ကသွေးထဲမှာတကြားတက်နေမှုကိုထိန်းချုပ်နိုင်ပြီးတော့ကိုလက်စထရောကိုလည်းလျှော့ချစေနိုင်ပါတယ်ရှင်။ထောဘက်တီးအစရနေရရှိတဲ့အရေးအားစိတ်ဖိစီးမှုကိုလျော့ပါစေပြီးတော့နှလုံးအားကိုတိုးပွားစေတဲ့သတ္တိရှိပါတယ်ရှင်။ထောဘက်အရွက်ကိုအပူပေးပြီးနဖူးမှာပုတ်ပေးရင်ခေါင်းကိုက်တာကိုလည်းတတ်တာစေပါတယ်။ထောဘက်အရွက်ကနေဆင်းနီဖော်ဆက်ပုံနဲ့ဆေးတောက်ပုံဆင်းညွှန်းလေးကိုဖော်ပြပေးခြင်းပါတယ်ရှင်။နနှုတ်ဆင်းထားတဲ့ထောဘက်ရွက်ဟင်းခက်စတီးစွန်းနှစွန်းကိုတောက်ရခွက်တစ်ခွက်နဲ့ရောပြီးတော့5မိနစ်ကြိုရင်ထောဘက်အရွက်ဆေးရည်ကိုရရှိပါရစေ။ထောဘက်ရွက်ပြုတ်ရတောက်ရခွက်တစ်ဝက်ကို၄နာရီတစ်ချိန်တောက်ပေးမယ်ဆိုရင်ဝမ်းလျှော်ရောဂါကိုလည်းတသက်ပြောက်ကင်းစေပါရစေ။တွားကိုက်နေသူတွေထောဘက်ရွက်ပြုတ်ရကိုတွားအခေါင်းထဲမှာထည့်ပေးရင်တွားကိုက်ခြင်းကိုတသက်စေနိုင်ပါရစေ။ထောဘက်အရွက်20ဂရမ်ကိုရေတပ်မှု1လီတာနဲ့ရောစိမ့်လိုက်ရင်ထောဘက်အရွက်ဆေးရည်ကိုရရှိနိုင်ပါရစေ။ထောဘက်ရွက်ဆင်ရည်ကိုတောက်ရခွက်တစ်ဝက်နဲ့6နာရီတစ်ချိန်တောက်သုံးပေးမယ်ဆိုရင်အေးမိခြင်းအဆုတ်ပြွန်ရောက်ရမ်းခြင်းတို့ကိုတတ်တာပြောက်ကင်းစေနိုင်ပါတယ်ရှင်။အသားရည်6သွေးတဲ့သူများအတွက်ကတော့ထောဘက်တည်းရဲ့အသားနဲ့တုတ်လင်းပေးမယ်ဆိုရင်အသားရည်6သွေးမှုကိုတတ်တာပြောက်ကင်းစေနိုင်ပါတယ်။တတ်တာရှင်များရှင်ထောဘက်ရွက်ပြုတ်ရည်ကကလေးငယ်တွေအတွက်မတင်လျော်တဲ့အကြောင်းကိုပြောကြရင်စဉ်ဆန်းထက်တဲ့ဆေးပင်များကဏ္ဍမှာထောဘက်အပင်ရဲ့ဆေးဘက်ဝင်ပုံနဲ့ဆေးတောက်ပုံဆင်းညွှန်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။တော်တာရှင်များရှင်စစ်စွန်းထက်တဲ့ဆေးပင်များကဏ္ဍမှာထောဘက်တီအပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းကိုကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘလို့ဆေးဘက်ဝင်အပင်တွေရဲ့အကြောင်းကိုတင်ဆက်ပေးအောင်လဲဆိုတာစောင့်မျှော်နှားဆင်အားပေးကြပါအောင်လားရှင်တော်တာရှင်များလည်းရောဂါပြေအပေါင်းမှကင်းဝေးနိုင်ကြပါစေရှင်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတ်တဘာဝတရားဤဆရာဝန်ရှိပါ ကျမ်းမာခြင်းနဲ့အသက်ရှိခြင်းသင်နဲ့သင်ကျမ်းမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းအတန်ကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျောလင့်ချင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ချင်တယ်ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျောလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။